ဒီ ERI တိုင်းမှာဒီအစိုးရတက်လက်ထက်မှာရက်တရာတွင်ပြည်ဝင်ပြောင်းလဲရေးတွေလုပ်မယ်ဆိုရင်အဓိကဘာတွေများလုပ်ပြမလဲခင်ဗျာ
အဓိကကတရားဥပဒေစိုးမိုးမှုရှိအောင်နံပါတ်1စူးစမ်းမှာဖြစ်ပါတယ်တရားဥပဒေစိုးမိုးသွားတဲ့အတွက်ကြောင့်မလို့လက်ပေးလက်ယူမှုတို့အဂရိလိုက်စားမှုတို့ဟာရော့ကျသွားမှာပဲဆိုတော့ယုံကြည်တယ်တရားဥပဒေစိုးမိုးမှုကိုအောင်မြင်အောင်ပြည်သူတွေပူးပေါင်းပါဝင်မှလုပ်လို့ရမှာပါပြည်သူတွေပူးပေါင်းပါဝင်မှုအားနည်းလို့ရှိရင်ပဲတော့မှတရားဥပဒေစိုးမိုးမှုမရှိပါဘူးဥပမာလူတွေခဏခဏပြောနေပေါ့တရားရုံးမှာတရားသူကြီးတွေလက်စားတယ်တာဝန်ပြည်သူကပူပေါင်းပါဝင်မှုမရှိဘဲနဲ့ဆိုရင်ငါတို့ဝန်ကြီးချုပ်ကဝန်ကြီးတွေရောကိုယ်ရုံးမှာပဲကိုထိုင်းနေတဲ့လူတွေဘယ်လိုမှသိလာမှာမဟုတ်ဘူးအဲ့ဒါကိုပြည်သူပူပေါင်းပါဝင်ပြီးတော့အရှိတိုင်မတ်ပုတ်တွေနဲ့တကွာလေးချာတိုင်လို့ရှိရင်ဒီလက်ပေးလက်ယူမှုကအလိုလိုရော့ကျသွားမယ်လို့ယုံကြည်တယ်ကွာ
ဒီပြီးခဲ့တဲ့ဆိုရလက်ထက်ကရေးဆွဲခဲ့တဲ့ဥပဒေတွေညဥပဒေတွေကိုဒီဆိုရလက်ထက်မှာerrori တိုင်းဆိုတာပြည်ဝင်ပြောင်းလဲမှုတွေလုပ်မယ်လို့လည်းသတင်းလေးကြားပါရခင်ဗျာအဲ့လိုပြောင်းလဲမယ်ဆိုရင်ဘယ်ဥပဒေများအဓိကဖြစ်မလဲခင်ဗျာ
ဥပဒေတွေဆိုတာတဲ့ဥပဒေကလွတ်တော်ကနေဆွဲလိုက်မယ်နော်စီမံကိန်းတွေပေါ့စီမံကိန်းတွေချသွားတယ်လို့ပြောတယ်ဆိုတော့စီမံကိန်းချသွားတယ်အဲကဲတော့ဝန်ကြီးချုပ်ဖြစ်လာပြီဒီအစိုးရဘက်ကဒီစီမံကိန်းတွေကိုဆက်လက်လုပ်မလားအဲဆက်လက်မလုပ်ဘူးလားမေးလိုက်တဲ့အခါမှာငါတို့ကပြည်သူရွေးလို့အစိုးရဖြစ်လာပြည်သူစံတော်ကိုခံယူမယ်ပွင့်လင်းစွာနဲ့ဒါတော့တချင်ကအစိုးရကဒီလိုချက်မှတ်သွားတဲ့စီမံကိန်းရှိတယ်မင်းတို့ဒီဒေသကနေဒီစီမံကိန်းနဲ့ပတ်သက်ပြီးတော့မင်းတို့လက်ခံနိုင်သလားလက်မခံနိုင်ဘူးလားပွင့်ပွင့်လင်းလင်းပဲပြည်သူတွေ90ရာခိုင်နှုန်းလောက်ကစန့်ကျင်နေတယ်ဆိုရင်ငါတို့ကဒီစီမံကိန်းကိုရပ်ဖို့ပဲလို့လည်းခံယူတယ
်ဒီလေယာဉ်မြေသိမ်းတဲ့ကိစ္စတွေတက်ကတင်းထားတဲ့ကိစ္စတွေမှာပူပေါင်းပါဝင်မှုကအားရမှုများရှိလားခင်ဗျာ
တက်ကလည်းသူပေးနိုင်တဲ့အစိပ်ပိုင်းကိုကာကွယ်ရေးဦးစီးချုပ်ကနေပြီးတော့တဆင့်တဆင့်ပေးသွားတာတွေရှိပါတယ်ပေးသွားတာရှိပါမယ်လို့အခုအချိန်အထိသူတို့ဘာဖြစ်လို့မပေးတာလဲတော့မသိဘူးဒီလေယာဉ်မြေကော်မတီကနေပြီးတော့ပေးဖို့ဆုံးဖြတ်ထားတဲ့ဟာတွေကိုတက်တယ်မကောင်ကျန်တဲ့လူတွေပါမပေးဘဲနဲ့ခြံထားတာတွေအများကြီးရှိတဲ့အတွက်ကြောင့်မလို့စိတ်ထဲမှာကျေနပ်မှုမရှိသေးဘူ
းဒီအရင်ဆုံးကလက်ထက်ကတော့ဒါဝန်ကြီးချုပ်တွေကသူတို့ခရီးပေးခဲ့တာရှိတာပေါ့ air return ကိုစင်ကာပူလိုလုပ်မယ်ဆိုတဲ့သဘောမျိုးပေါ့နော်တကယ်တမ်းအဲ့လိုအကောင့်တွေပို့လုပ်ဖို့ကြတော့ခုဝန်ကြီးချုပ်ကလည်းခုလက်တွေကိုတာဝန်ယူနေရပြီဆိုတော့ဘာတွေများခက်ခဲရှိမလဲဗျာထီရောက်တဲ့ဖြစ်နိုင်တဲ့အနေအထားကဘယ်လိုများရှိမလဲခင်ဗျာ
စင်ကာပူနိုင်ငံကတယန်ဇာတ်မြေပေါ်မြေအောက်ဘာမှမရှိဘူးတောင်ရီတောင်တခြားနိုင်ငံကဝယ်သောက်ရတယ်နိုင်ငံဒုနိုင်ငံမှာမြေပေါ်မြေအောက်တယန်ဇာတ်ပေါ်ကျွယ်ဝဘာလျက်နဲ့သူတို့လိုမချမ်းလာတယ်ဘာလဲစနစ်တစ်ခုကြောင့်ပဲပေါ့သေးသေးချာပြန်မေးလိုက်ရရှင်စီကံတိတ်အရေးကြီးတယ်စင်ကာပူနိုင်ငံစီကံရှိအခုတို့ဘာမှပြရလူတွေကြောင်းရတယ်ဟိုမှာဆိုရင်အချိန်လဲနောက်မကြရဘူးအလုတ်ခိုကတ်လို့လည်းမရဘူးဟိုမှာစိတ်လေးကိုတောက်ချင်တဲ့နေရာတိုင်းတောက်လို့လည်းမရဘူးဟိုမှာအရက်ကိုတောက်ချင်လဲသူကဝယ်တောက်လို့နေရာတိုင်းမှာတောက်လို့မရဘူးဒီမှာလည်းကြတော့လှုပ်ချင်တဲ့လှုပ်လို့ရတယ်ဆိုရက်ဒီစီကန်းတွေကတော့ကွာပါပြီပေါ့အဲ့ဒီဟာမျိုးတွေကိုငါတို့ထိန်းချုပ်နိုင်အောင်ကြိုးစားမယ
်ဒီ ERI တန်းဆိုလဲတကယ်ကိုညွှန်ပြရဲ့စပက်ကြီးပေါ့လေနာဂစ်ဖြစ်ပြီးတဲ့ကာလမှာအများကြီးစပက်ကြီးဆုံးမှုတွေရှိခဲ့တယ်ပေါ့ခင်ဗျာဒီစိုက်ပျိုးရေးကိုပြန်လဲထူထောင်ဖို့ဗားရီများအစိုးရအနေနဲ့အစီအမံကိန်းတွေများရှိလေခင်ဗျာ
။အဲဒီမှာစက်ပြိုးရေးဝန်ကြီးဥပဟိန်းဆိုတာရှိတယ်။သူကအစီအမံကိန်းတွေတိကျဆွဲနေပါတယ်။လယ်သမားတွေအတွက်အခု Landerser လို့ခေါ်တဲ့ Small Hole Farmers နော်လုကွက်ငယ်လယ်သမားတွေကိုဖန်တီးဖို့အဲ့ဒါငါတို့စဉ်းစားနေတယ်။မြန်မာနိုင်ငံစီရင်မှတ်တမှုရှိတယ်လေ။အဲ့ဒါကိုရှော့ချနိုင်ဖို့ဆိုရင် Small Hole Farmers လုကွက်ငယ်လယ်သမားတွေဖြစ်အောင်တည်ထောင်ပေးလိုက်မှဖြစ်သွားမယ်။နောက်ရှိလယ်ပိုင်နဲ့ရှင်50ဟုတ်ခရိုနီတွေကြတော့9တောင်တတယ်လဲပိုင်းနေတယ်ဆိုတော့ဒီလေသမားတွေပိုက်ဆံသွားပေးမယ်ပိုက်ဆံမယ်ညှော်စားနေတယ်ပိုက်ဆံကုန်သွားမှာပဲဆိုတော့သူတို့ small hole farmer အနေနဲ့လုတ်ကွက်ငယ်လေပိုင်းသေးချာစူးစားသေးချာမွေးအဲ့ဒီထဲမှာသေးချာစိုက်လို့ရှိရင်တင်နိုင်တဲ့ပိုင်းတိတ်ကောင်းမှာ
ခုလိုဖြစ်ချပြီးအတွက်ဝင်းကြီးချုပ်ဦးမန်းကျော်တို့ RFA ကကျေးဇူးတင်ပါတယ်ခင်ဗျ
အဲတို့လည်းအများကြီးကျေးဇူးတင်ပါတယ်သားရဲ့